စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစက်ကတိုက်နယ်အဆင့်ရှိတဲ့မော်လွမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ17ရက်ဒီကနေ့မနက်နံနာရီလောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်စခန်းကိုမနက်9နာရီလောက်မှာသိမ်းပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကသေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။
ဟုတ်မော်လူးရှင်တွေကတော့ဒီစကန်ကတိတ်နိုင်ပါရဲ့အကုန်လုံးလေးအခုကရက်စကန်ပဲတိတ်နိုင်တယ်မော်လူးမျိုးတော့အရင်ကလေးကကိုယ်ကတိတ်နိုင်တဲ့အနေအထားရှိလေအခုကဒီသူတို့စစ်ကောင်စီတပ်တွေမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မိုးတွေဖိတ်ခေါ်ဟောက်ဖိတ်ခေါ်တဲ့ခါမှာသူတို့အနေနဲ့လက်မခံဘူးလက်မခံတွေ့တဲ့ဒီဝင်ရောက်တင်ရပါပေါ့အရေးဆောင်ဒီနေ့မနေ့နှစ်နာရီခ ဆိုတော့တည်တဲ့ဟာလည်းများတယ်เนาะအရှင်ဖမ်းမိတဲ့ဟာလည်းရှိတယ်လက်နက်ခဲရနေလည်းအများပြားမိတယ်ပေါ့အဲတလောအချိန်နေအထိအာခုလက်တလောကတော့တို့အာဒီစခန်းထဲမှာတော့နေနေရှင်းလင်းလုပ်နေလို့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတပ်သားအလောင်း6လောင်းတော့တွေ့ရယ်ခုနှစ်နာရီကြော်လောက်မှာပဲဒီအလောင်းတိတ်ပြီးတဲ့ခါမှာဒီဂျက်ဖိုက်တာဒီနေပေါ့နော်လေရင်အဘုံနှလုံးကျဲသွားတယ်နောက်ပြီးတော့အလင်းပေါ့နေပတ်သက်နိုင်တယ်ပြတ်သွားတယ်ဗျ
တေဆုံတန်ရရတာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူမျိုးကန်တွေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးမော်လူမျိုးထဲမှာတော့တိတ်ဆိတ်နေတယ်လို့မျိုးကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်တော့ဘေးလွတ်ရာကြောင့်မရပါဘူးညတချို့ကလည်းကြံနေကြတချို့ကလည်းဟောတာအမပြေကြဘူးညလုံးကျင်တဲ့အဲပေါ်တော့ရှောင်နေကြတော့တမျိုးလုံးကတော့တိတ်လို့ဆိတ်လို့ပေါ့လေကြီးနေတာကျွန်တော်မြင်ပြောရင်မျိုးတိမ်ပုံစံကိုဖြစ်သွားတာပေါ့ဗျာဒီဘင်းတိုက်ကိုဟိုမိုးတို့တော့လည်းမပြေတော့ဘူးတကောင်းလို့တို့မျိုးရှုပ်ပြချပလိုက်တယ
်မော်လူမျိုးဟာအင်းတော်မျိုးတွေမှာပါဝင်ပြီးအင်းတော်မျိုးနဲ့18မိုင်กว่าဝေးပြီးကချင်ပြည်နယ်နေဇတ်နဲ့6မိုင်ပဲกว่าဝေးသလိုမန္တလေးမြကျင်းနာရထလာနဲ့ရွှေဘိုမြကျင်းနာကာလန်ဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မျိုးတို့မျိုးလည်းဖြစ်ပါတယ်မော်လူမျိုးတွေမှာစစ်တပ်နဲ့ရဲဟာမော်လူမျိုးရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နဲ့ချဖို့နိုဝင်ဘာလကလေးကကာကွယ်တပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နဲ့မချတဲ့အတွက်ဝင်ရောက်တိုက်ခိုက်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ